တော်ရရှင်တွေအခုကြားနေရတဲ့အတန်တွေကတော့ဇွန်လ4ရက်မနေ့ကကြားရောက်ခဲ့တဲ့အမေရိကန်ပြည်တော်စုရဲ့238ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်ဝါရှင်တန် DC မြို့တော်အိမ်ဖြူတော်အနီးတစ်ဝိုက်မှာခြိတက်အခမ်းအနားကအတန်တွေပါဘင်ခရတက်တွေကအတိအမုတ်တွေနဲ့ခြိတက်ကြသလိုတချို့ကလည်းစကိတ်ဖနက်တွေနဲ့အလံတွေဝှေ့ရမ်းပြီးအလှပြခြိတက်ကြပါတယ်တချို့ကတော့မြင်းရှစ်ကောင်ကားတဲ့လမ်းနဲ့ခြိတက်နေတာလည်းတွေ့ရပါတယ်ဒီနှစ်ကြားရောက်တဲ့လွတ်လပ်ရေးနေ့မှာသမ္မတဥဘာမာက
Now 237 years later the United StatesThis improbable nation is the greatest in the world, a land of liberty and opportunity.
American လွတ်လပ်ရေးရခဲ့တာ238နှစ်ရှိခဲ့ပါပြီ။အခုဆိုရင်ကျွန်တော်တို့နိုင်ငံဟာအခွင့်အလမ်းသာတူညီမျှတဲ့နိုင်ငံ၊အခွင့်အရေးတွေရှိတဲ့နိုင်ငံ၊ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးနဲ့လွတ်လပ်မှုကိုကာကွယ်တဲ့နိုင်ငံအဖြစ်ကြီးကျယ်မြင့်မြတ်တဲ့နိုင်ငံတစ်ခုဖြစ်နေပါပြီ။ဒီကနေ့ American လို့ဂုဏ်ယူရည်တည်နိုင်တာဟာအလုံသမားလယ်သမားကျောင်းဆရာတွေ၊အင်ဂျင်နီယာတွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊ပြည်သူကိုယ်စားလှယ်တွေစသဖြင့်အလွှာပေါင်းစုံကပြည်သူတွေဟာတူညီတဲ့ဥတီချက်ပန်းတိုင်စီကိုမျိုးဆက်တွေအလိုက်ကြိုးစားခဲ့လို့ဖြစ်ပါတယ်လို့သမ္မတဥဘာမာပြောသွားတာပါမြန်မာနိုင်ငံကနေအမေရိကန်ပြည်တော်စုကိုခေတ္တရောက်နေတဲ့88မျိုးဆက်ចောင်းသားတူဖြစ်တဲ့ကိုဘသက်အောင်ကလည်းဝါရှင်တန် DC မြို့ကလွတ်လပ်ရေးပွဲတော်ကိုမြင်တွေ့ရပြီးအခုလိုပြောပြပါတယ
်ကျွန်တော်မြင်ရတော့အမေရိကန်ပြည်သူတွေကလွတ်လပ်ရေးနေ့စံပိုးလေးကိုသူတို့အလေးထားတာကိုတွေ့ရတယ်ဒီတော့ဒီနေ့လွတ်လပ်ရေးနေ့ပွဲကိုလာတဲ့ပြည်သူတွေအတွက်လုံခြုံရေးယူနေတဲ့ရဲတွေနဲ့သူတို့ပြည်သူတွေဆက်ဆံရေးကြမ်းပါတကယ်ရဲရီရလည်းလုံုံမှုကိုပြည်သူလူအပြည့်အဝပြည့်တဲ့ပုံစံမျိုးနဲ့ဆက်ဆံတာကိုတွေ့ရတယ်။နောက်တစ်ခုကလွတ်လပ်ရေးနေ့အခမ်းအနားကိုကျင်းပတဲ့နေရာမှာနှံ့ရှင်းတက်ရမှုကိုပြည်ပြည်ထကြဆင်းရဲတကြလှုပ်ထားတာကိုတွေ့ရှိရပါတယ်
။နယူးယောက်မြို့မှာနေထိုင်တဲ့ပကြီးဆီယာမမတ်ချောဤသိန်းကလည်းသူတွေ့ရတဲ့လွတ်လပ်ရေးနေ့ပွဲတော်ကိုအခုလိုပုံဖော်ပြောဆိုပါတယ်
။ပကြီးနေနဲ့ဆိုလွတ်လွတ်လပ်ရှိခဲ့ပေါ့။ဆီယိုလူမျိုးနဲ့တွေ့တယ်၊ကိုရီးယားနဲ့တွေ့တယ်၊ယူရီးယားတွေ့တယ်။ဘော့စတန်ပြီးသွားတဲ့နောက်မှာလုံချုံရေးကိုပြူဆိုင်ပုံရတယ်။နေရာတိုင်းမှာရဲကားတွေရှိတယ်။ဆမ်မဲဂျူရီးယားဒီဟာပေါ်မှာအနောက်ဆက်ဖြစ်တယ်လို့လည်းမတွေ့ရပါဘူး။ဒီအားလုံးကတတောင်တတာပဲ
။1986ခုနှစ်မှာစပြီးပြီးနေ73ခုနဲ့စတင်ထီထောင်ခဲ့တဲ့အမေရိကန်ပြည်ထောင်စုဟာဖက်ဒရယ်စနစ်ကျင့်သုံးတဲ့နိုင်ငံဖြစ်ပြီးနောက်ပိုင်းမှာတော့ပြည်နယ်ပေါင်း90ဖြစ်ခဲ့တယ်လို့ကမ္ဘာရရကပြောင်းရွှေ့နေထိုင်ကြသူတွေနဲ့ဖွဲ့စည်းထားပါတယ်။ပြည်နယ်တခုနဲ့တခုလည်းအခွန်ကောက်ခံနှုန်းမတူသလိုဥပဒေမတူအခြေခံလုံအားကမတူတာတွေလည်းရှိပါတယ်ဒါပေမဲ့နိုင်ငံသားအလုံးအတွက်အခွင့်အရေးကတော့တန်းတူဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျ